ထောင်ဒဏ်ဆက်နှစ်စီပြစ်ဒဏ်ချမှတ်ခံထားရတဲ့စစ်သား9ဦးကိုအချိန်တိုကာလအတွင်းပြန်လွှတ်ပေးလိုက်တဲ့သတင်းမှန်းနဲ့ဆိုရင်ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ကြီးလေးတဲ့ပြစ်မှုတွေကိုရေးယူဖို့မြန်မာစစ်ခေါင်းဆောင်ပိုင်းရဲ့ပြက်ကွက်မှုပြသရာရောက်တယ်လို့နယူးယောက်ခြေဆိုင်HRW ခွင့်ရေးဆောင်ကြီးရဲ့ဖွဲ့ကြီးကVOA ကိုပြောပါတယ်။မေလ24ရက်နေ့ကနေပြည်တော်မှာပြုတ်လ ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒီရွာမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်9ဦးကို2018ခုနှစ်နိုဝင်ဘာလကတည်းကလွှတ်ပေးခဲ့ပြီးဖြစ်ကြောင်းအမည်မဖော်လိုတဲ့ထောင်အာဏာပိုင်2ဦး၊အကျဉ်းသားဟောင်း2ဦးနဲ့စစ်သား2ဦးတို့ကိုကိုးကားဖော်ပြထားပါတယ်။ဒီစစ်သား9ဦးရဲ့ပြစ်ဒဏ်တွေကိုတပ်မတော်ကရှော့ချခဲ့တာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့နေပြည်တော်ကအစစ်မြင့်အရာရှိ2ဦးကရိုက်တာသတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။အခုလိုကြီးမားတဲ့ပြစ်မှုကျူးလွန်သူတွေကိုမြန်မာစစ်တပ်ခေါင်းဆောင်တွေကပြစ်ဒဏ်ရှော့ပေါ်ပြီးလွှတ်ပေးလိုက်တဲ့သတင်းမှန်နေဆိုရင်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကလည်းအရေးယူပါတယ်ဆိုတဲ့ဟန်ပြလို့ရဲ့နိုင်ငံတကာကဝင်းဝင်းကြီးမြင်တွေ့လိုက်ရတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson က VOA ကိုပြောပါတယ
် More than anything the early release of these 7 soldiers revealed senior general Min Aung Hlaing
အခုဒီစစ်သား9ယောက်ကိုအချိန်တိုအတွင်းလှစ်ပေးလိုက်တဲ့ဖြစ်ရပ်ကိုကြည့်ရင်ဗီဒီယိုကြီးမင်းအောင်လိုင်းနဲ့တပ်မတော်ကောင်းဆောင်တွေဟာရိုဟင်ဂျာတွေကိုလူအဖြစ်တောင်သတ်မှတ်စဉ်းစားတာမျိုးမရှိဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတယ်ဆိုတာမျိုးတခါမှမတွေ့ရပါဘူးဒီလိုဖုံးကွယ်မှုကြိုးစားတဲ့နေလန်အတိုင်းပဲတပ်မတော်ကနေမကြသေးခင်ကရခိုင်ပြည်နယ်အတွက်စစ်တပ်ခုံရုံးဆိုတာမျိုးဟာဖန်တီးခဲ့ပါတယ်ဒါကြောင့်ဒီလိုခုံရုံးဆိုတာမျိုးဟာအတိတ်ပဲကင်းမဲ့နေသလိုဖိနှိပ်ငြိမ်းချမ်းမှုတွေကိုဖုံးကွယ်ဖို့နောက်ထပ်လိန်လဲလှည့်စားမှုတစ်ခုပဲဖြစ်ပါတယ်
အခုလိုစစ်သား9ယောက်ကိုဖမ်းဆီးအပြစ်ပေးခဲ့ရတဲ့ဆိုတဲ့ကိစ္စမှာလဲထောင်ထဲမှာ16လနေခဲ့ရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖော်ထုတ်ခဲ့တာကိုဘလို့မှဖုံးကွယ်မရတဲ့အတွက်ကြောင့်သာဖြစ်တယ်လို့ Phil Robinson ကပြောပါတယ
် Tabador has engaged in a massive cover up of their crimes against humanity and genocide against the Rohingya
ရိုဟင်ဂျာတွေပုံဖိနှိပ်ညှဉ်းပန်းရမှာလူသားတို့ပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုတွေကိုအကြီးအကျယ်ဖုံးကွယ်ဖို့တမရော်ကအယုံဆိုင်လုတ်ဆောင်ခဲ့တာပါဒီစစ်သား9ယောက်ကိုဖမ်းဆီးခဲ့တဲ့အဓိကအကြောင်းရင်းကလည်းသူအေးအေးနဲ့တပ်ဖြတ်ခဲ့တဲ့ဒီအမှုကို Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့2ယောက်ကနေသတင်းအနေနဲ့စုံစမ်းဖော်ထုတ်နိုင်ခဲ့ပြီးဘယ်လိုမှညှဉ်းဆန်းလို့မရတဲ့အတွက်ကြောင့်ဖြစ်ပါတယ်
။ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်းရိုက်တာသတင်းမှန်ခဲ့မယ်ဆိုရင်မြန်မာတပ်မတော်ခေါင်းဆောင်တွေဘက်ကဥပဒေလိုက်နာလူစိတ်မရှိဘူးဆိုတာကိုမြင်တွေ့ရတယ်လို့ VOE ကပြောပါတယ
်။2020နီးလာတာနဲ့တကယ်နဲ့ထဲမှာပဲတပ်မတော်ဘက်ကနေပြီးတော့လှုပ်ရှားမှုတွေလှုပ်လာတာတွေပိုပြီးများလာတာကိုကျွန်တော်တွေ့ရတယ်။အဲ့တော့အင်းဒင်းရောလူတမှုဆိုလို့ရှိရင်ကျွန်တော်တို့စစ်ဖက်နယ်ပဲထိုင်နေပြည်မှုတွေနဲ့အေးအေးယူထားတဲ့ကိစ္စဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးအေးအေးယူထားတဲ့ကိစ္စရဖြစ်တဲ့အတွက်တမတော်ကနေရောကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ်နဲ့ဆုတ်ပေးလိုက်တဲ့ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဘာမှ view ဆိုင်စရာမရှိဘူးဆိုတဲ့သဘောမျိုးပြလိုက်တာချင်းချင်းလင်းလင်းကို
မနေ့ကနေပြည်တော်မှာပြုလုပ်တဲ့ပြည်ထရေးကာဝေးရေးနဲ့ကျန်းမာရေးဝန်ကြီးဌာန၃ခုရဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးရမှာတက်ဆိုင်ရာအာဏာပိုင်တွေကဖြေဆိုဖို့ငင်းဆန်ခဲ့ပေမဲ့အင်းဒင်ကိစ္စနဲ့ပတ်သက်လို့တက်မတော်သား9ဦးထောင်ထဲမှာထိန်းသိမ်းထားတာမရှိတော့ဘူးလို့အချင်းဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်စိုးကဖြေဆိုခဲ့ပါတယ်ကာကွယ်ရေးဝင်ကြီးဌာနကအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုးကလည်းသူတို့ကိုလွှတ်ပေးခြင်းရှိမရှိဆိုတာအတည်ပြုပြောကြားလို့မရသေးကြောင်းသတင်းတောက်တွေကိုဖြေဆိုခဲ့ပါတယ်။2018ခုနှစ်ဧပြီလတုန်းကတော့ဒီတက်မတော်သား9ဦးကိုနိုင်ငံတော်သမရလူငင်းချမ်းသာကွင်းနဲ့စစ်တွေထောင်ကနေလွှတ်ပေးလိုက်ပြီလို့ Skynet MNTV ကနေသတင်းထုတ်ပြန်ခဲ့ရမှာဒီသတင်းမှန်ကန်မှုမရှိကြောင်းသမရယုံပြောခွင့်ရဦးစော်ထီကတုံ့ပြန်ပြောကြားခဲ့တဲ့အတွက် Skynet သတင်းဌာနကသတင်းမှအတွက်ပြန်လည်တောင်းပန်ခဲ့ရပါတယ်ရှင်။